မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျမခင်မီထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိတသာချင်းချောက်ခံလာနေရပြီးသတင်းမီဒီယာကောင်စီကလည်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ကင်ထုတ်ဖြစ်လာမဲ့အလားအလာတွေရှိနေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့မဝေမသင်ကပြောပါရယ်။အာဏာသိမ်းပြီးရပိုင်အတွင်းမှာပဲအစိုးရပိုင်သတင်းဌာနကလွှဲလို့တခြားရုပ်သံသတင်းဌာနတွေအတော်များများပိတ်ပင်ခံရတာကန့်သတ်ခံရတာတွေရှိခဲ့ပြီးစနပြဝယ်တွေကိုသတင်းယူနေကြတဲ့သတင်းသမားတွေဖမ်းဆီးရိုက်နှက်ခံရတာချင်းချောက်ခံရတာတွေလည်းရှိခဲ့ပါသေးတယ်။ဒီပေါ်မှာသတင်းမီဒီယာကောင်စီအနေနဲ့အစိုးရတရားအကောက်အွယ်ပေးနိုင်တဲ့အခြေအနေမရှိသလိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ချင်တဲ့အတွက်နှုတ်ထွက်ခဲ့တယ်လို့မဝေမသိန်းကပြောပါရယ်။မဝေမသိန်းကိုဆက်သွယ်မိနေပြီးဒီသတင်းသံအမျိုးသမီးကဏ္ဍမှတင်ဆက်ထားပါရစေ။There's a path we must choose sometimes. Gotta stand up and fight sometimes.အခုပါတဲ့ရေအခုလိုအခြေအနေမြန်မာပြည်ကကျေးဇူးများကြီးတင်ပါတယ်။အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့လမ်းမတော်ဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီစစ်အုပ်ချုပ်မှုနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေရောဝန်ထမ်းတွေကလည်းအလုံးမသွားဘဲနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်။အချိန်ထဲမှာလည်းဒီမဝေမသိန်းတို့လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လည်းအာဏာသိမ်းတာကိုဆန့်ကျင်ကပ်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်။အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်။မဝေမသိန်းကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါ။ဟိုကဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလဲ
။ဟိုထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါလေအာနာသိန်းတော်ကိုလက်မခံဘူး။မကြိုက်ဘူး။နောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုပ်နိုင်မှာလဲပေါ့နော်။ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုပ်နိုင်မှာလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှတော့ကျွန်မရဲ့စိတ်မှာကပဒင်းသမားတွေအတိတ်ကြီးများဖန်ဆီးခံရတာ၊ဒီနေ့ခံရ၊ဒီနေ့ခံရပဒင်းသမားတွေအခွင့်အရေးတွေဆုံးရှုံးတာအဲ့ဒါလည်းလောကထက်ထိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရာကျွန်တော်ကလောက်ပိုင်ကွယ်ဆိုနည်းနည်းရှိခဲ့တယ်ဆိုတော့ကျွန်တော်ကအဲ့မှာဟိုအတွင်းကြီးတဲ့အနေနဲ့ကျွန်တော်လုံးလို့ရမယ်ဆိုရင်ကျွန်တော်ကစောက်စောက်တည်နေတဲ့ပေါ့ဒါပေမဲ့လက်ရှိဒီအနာဒိန်းအစိုးရကနေပြီးတော့ပြန်ကြေးရစာပို့တယ်ကျွန်တော်တို့ဒီပဒင်းမိရာတွေကိုပေါ့ဒီစီရင်ဝတ်တွေထိန်းချောင်းပေးဖို့ဆိုတဲ့ဟာမျိုးကိုစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီပဒင်းမိရာကောင်စီကိုဆွေးမနိုင်အဖြစ်အနေနဲ့လို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်ပဒင်းမီဒီယာသမားတွေရဲ့စိတ်ဝတ်တွေကိုထိန်းချောင်းသွားမယ်ဆိုတဲ့အမျိုးပြောတဲ့အခါမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်တည်ချက်ကစစ်ကြက်တကရည်တည်ဖို့လိုတယ်နောက်တော့တရင်သမားတွေရဲ့ဘယ်လိုအခက်တွေကိုပဲကျွန်တော်ကလုပ်နေလဲဘယ်လိုအရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့အမျိုးနဲ့ကျွန်တော်ကအကောင်စီရဲ့သဘောထားရည်တည်ချက်ကိုစစ်ကြက်တကသိတယ်နော်အဲ့လိုအကြမ်းနဲ့သူ့ရည်တည်မှာကျွန်တော်ကောင်စီကိုကောင်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်တော်စာနဲ့ကောင်စီဝင်တွေအကုန်လုံးမေးရတယ်ဒါပေမဲ့အဲ့ပေါ်မှာသဘောတရားဖြေကြားတာမျိုးပေါ့နော်ဒီအများဆိုဖြေကြားတာမျိုးမရှိဘူးဆိုတော့ကောင်စီရည်တည်ချက်ကိုရှင်းရှင်းလင်းလင်းမဖြစ်သေးဘူးလို့ကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးလို့ကျွန်မနားလဲတယ်ဒါတော့ရှေ့ဆက်မှာလည်းပြည်သူ့သမားတွေရဲ့လူတွေကိုဖြစ်စေရင်းရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးဖြစ်စေရှေ့ဆက်မှာလည်းကျမတို့ကကောင်စီဝင်တဦးအနေနဲ့တော့ကျမတို့ကပြည်နိုင်ခွင့်အခွင့်အလမ်းဆိုတာမရှိနိုင်ဘူးအဲ့ဒါတော့ကျမအများဆုံးအခုဒီနှုတ်ထွက်ဖို့ဆိုတာကျမဒီခရိုင်ကမှဆုတ်ဖြတ်လိုက်တာပေါ့ကျမ
ဆိုတော့မဝင်မှာတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်ဆိုတော့တခြားကိုလိုပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင်ပြီးတော့ဒီပုတ်ထူးနေတော့ကလည်းဒီသတင်းမီဒီယာကောင်စီမှာစုံညီစည်းဝေးလုပ်တယ်လို့ကြားရပါတယ်ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဝေမသိရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
်တက်တယ်အမဟိုဟာစုံညီအစည်းအဝေးပေါ့အစုံညီအရေးပေါ့အစည်းအဝေးလုပ်တယ်လုပ်ပြီးတော့အဓိကတော့ဟိုပါပေါ့ဒီကောင်စီဝင်တွေအားလုံးရဲ့သဘောထားဒီမိရဲ့ပေါ့နော်တူချင်းသဘောထားပေါ့နော်အဲဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်အရှိတဲ့နဲ့ဘာကြောင့်ထပ်မယ်ဆိုရဲဟာပေါ့နော်တူချင်းပြောကြရပေါ့ပြောကြရရင်လည်းအားလုံးရဲ့သဘောထားရှိပြီးတော့တချို့လည်းစက်ပြီးကောင်စီမှာရှိနေတဲ့လူရှိနေအဲအမှထွက်လိုက်တဲ့လူတွေရှိရပေါ့နော်ဟိုတစုံတစ်ခုထပ်ပြီးတော့အဲ့ဒါပေါ်မှာဆုံးဖြတ်တာပါများတော့မရှိဘူးအဲ့ထဲမှာတော့ဟိုဒီစီဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလှုပ်အားဖြင့်တရားဝင်ပြောကြရပေါ့နော်ပြောကြရတဲ့အမှစုစုပေါင်းတော့အခုဒီမှာဒီအတိအကျတော့ဒီ14လောက်ပေါ့နော်ထွက်လိုက်တာပေါ့နော
်လှုပ်အားဖြင့်ထွက်မယ်ပြောကြရတဲ့ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိအောင်ပါပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းဒီမှာတိကြတော့၅ဦးရှိတယ်ပေါ့နော်ဒါရိုက်ကလေးရဲ့ဟိုအဖွဲ့ကြီးပေါ့နော်အောက်စီယုံအဖွဲ့ကို တခြားနည်းလမ်းတွေလည်းပြပူတာမျိုးရှိတယ်မရှိကြတော့ကျွန်မသိတာအဲ့ဒါမသိကျွန်မသိတာတော့တော့လည်းတရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြပူထားတော့ငါဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့စိုးရပြောတဲ့ဒီနှုတ်အဖြစ်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးအတွက်ရဆိုရင်ကတော့ဒါကကောင်းစီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
စုစုပေါင်းတပါးက26ယောက်ပေါ့နော်30မှာကြပြာအစုဆွဲရတယောက်ကအစရမပါဘူးနောက်တယောက်ကမတ်တူစာပေါ့နော်မတ်တူစာထွက်သွားပြီးပြီအရင်နဲ့ထွက်သွားပြီးပြီးဆိုတော့28ယောက်ကျန်တယ်28ယောက်ကအဲ့တော့ဟိုသေဆုံးသွားတဲ့2ယောက်ရှိပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောင်းစီဝင်နဲ့နောက်တော့အုပ်ခအုံးကြိုင်ရှိရဆိုတော့အဲ့ဒါဆိုစုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုဘာထမယ်ဆိုပြီးတော့ဒီလောက်အားဖြင့်ဒီမှာဆင်းနေကြတယ်ဟိုတချို့လဲစာရီတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိတယ်ဆိုတော့အဲ့မှာလေဒီဟာလေးဆိုတဲ့ဟာတော့ဒီမှာထဲနေဟိုဆက်လက်ရောက်တော့ပေါ့တဲ့လူတွေကတချို့အစီအွေလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေကမပါကြတော့အဲ့လူတွေတပေါ်ထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအနာလိန်ကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံးချင်တာတဲ့ရင်သမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံးနိုင်တဲ့အမျိုးပေါ့နော်နိုင်ငံတော်နဲ့အတူဆက်ပြီးမလုံးနိုင်တော့ဘူးဆိုလို့ပြောထားတယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိသလိုဆက်ပြီးတော့ကြံနေတဲ့သူတွေကလည်းရှိကြရဲဆိုတော့ဒီသတင်းမီဒီယာကောင်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဟိုတခုသင်နေတဲ့မှာတော့ဒီဖွဲ့စည်းရရှိခြင်းလဲဘာဖြစ်လို့ရှိဆက်ပြီးရှိတယ်လဲဆိုတော့ဒီလက်ထက်သမားတွေအခွင့်အရေးဖြစ်စေဒီသမားတွေကိုအကောက်အွယ်ပေးဖို့ဖြစ်စေဒီဖွဲ့ကဆက်ပြီးတော့တွားနေလို့လဲအဒီပေါ့အတွင်းစည်းကနေပြီးတော့ဟိုကိုလိုချင်တဲ့ဟာကိုတောင်းဆိုနေလို့လဲဆိုတဲ့ဟာမျိုးရည်တည်တမင်းနဲ့ဆွေးနွေးနေတဲ့လူတွေလည်းရှိတယ်အဲ့လိုမျိုးဟာမျိုးဟိုကျွန်တော်တို့အနေနဲ့တော့ဒါဆက်ပြီးတော့တွားနိုင်တဲ့အနေအထားမျိုးပါမှပြောလဲစရာဘာမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ထွက်မယ်ဒီမှာတော့အစ်မရဲ့ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒါမှဆက်ပြီးကြောင်းလဲမှာမဟုတ်ဘူးအဲ့ဒါတကယ်တဲ့လူတွေတော့တကယ်ဟိုတူးကျစီရဲ့တဘောတာဆုံးဖြတ်ချက်အတိုင်းလဲဟောဖြစ်ပါဆိုပြီးကျမတို့ပြောတယ်ပေါ့တချို့အရင်တော့ဒီအဖွဲ့တစ်ခုလုံးကိုဟိုထွက်တာမျိုးပါပေါ့လက်မခံဘူးဆိုတော့အချိန်နဲ့တက်မျိုးလည်းရှိတယ်ဒါပေမဲ့ကျမတို့ကဒါကျမတို့ရဲ့ဟိုဟာတူးကျစီရဲ့ဆုံးဖြတ်ချက်ဖြစ်တယ်အဲ့ဒါကိုလေ့လာပြီးတော့ကျမတို့ကတော့ဥပဒေအရလည်းဒါပေးထားပြီးသားကျမတို့ထွက်ခွင့်ရှိတယ်ဘယ်သူမှတရားပေါ်မှာမထွက်ပါနဲ့ကားပိုင်ကလည်းမရှိဘူးပေါ့တော့ဥပဒေအရပေးထားပြီးသားဖြစ်တဲ့အတွက်ဆိုအဲ့ရည်ဒီတဲ့ကျမတို့ကကျမတို့အဲ့ဒါပြောပြီးထွက်တယ်ပေါ့နော်
ဒီတန်းဆိုရင်ဒီကောင်စီဝင်အများစုကလည်းထွက်မယ်လို့ပြောထားကြတယ်ဆိုတဲ့ကကြတော့ဒီကောင်စီအနေနဲ့ရှေ့ဆက်ဘယ်လိုရှိသွားမယ်အခြေအနေပါလဲရှင
့်ကောင်စီမှာကလက်ရှိမှာကျွန်တော်တို့ကဥပဒေအရာတော့အခုလက်ရှိမှာအနာသိန်းကောင်စီကနေပြီးဥပဒေတွေကိုစိတ်ကြိုက်လို့တလို့ပြင်းလဲလို့တလို့ပြဋ္ဌာန်းနိုင်တယ်ပယ်ချက်နိုင်တယ်အနာလည်းဒီမှာရှိပြီးသားဖြစ်တဲ့အတွက်အခုလက်ရှိပေါ့နော်ဒီမပြည့်စုံလို့ပြောတဲ့ပြည်နယ်ကဥပဒေကိုပြင်ဆင်လာနိုင်တယ်အဲကြတော့အခုကောင်စီကအခုအများစုထွက်တယ်ရှိနေတဲ့လူအကြီးနဲ့ဒီနောက်ထပ်အခုကျန်မာကတော်တော်ကြီးနည်းတယ်နည်းတယ်ဆိုတော့ကျွန်တော်ဥပဒေအရဆိုရင်ကောင်စီ15ဦးအောက်ရောက်သွားပြီဆိုရင်တော့တစ်နှစ်လောက်အတွင်းမှာပြန်ရွေးချယ်ရမယ်ပေါ့နော်ဟိုဖြစ်လာနိုင်တာကအကြွေများကျွန်တော်တို့အခုလိုမျိုးဒီ14ရောက်လုံးမှာထပ်မယ်ဆိုရင်တကယ်ကျန်မာက12ရောက်ပဲလောလောဆယ်ရှိတယ်ပေါ့နော်12ရောက်ပဲရှိမယ်ဆိုရင်ဥပဒေလက်ရှိဥပဒေအရဆိုရင်တော့ဒီဟာကိုပြန်ပြည့်တွင်ရေပေါက်တင်ရောက်မယ်အနေအထားမျိုးရှိရတော့အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကဟိုထပ်ပြီးဥပဒေကြီးပြန်ပြီးတော့ပြင်ဆင်လာနိုင်တဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရတယ်အဲ့လိုမျိုးဆိုရင်ဟိုလိုတလို့ပြင်ဆင်လာရင်ကောင်စီကလည်းနောက်ထပ်တခြားလူတွေလည်းထပ်ရောက်လာနိုင်တယ်တခြားလူတွေဆိုတော့ကျွန်တော်တို့တကယ်တင်သမားတွေရဲ့အခွင့်အရေးတွေတင်သမားတွေရဲ့ဟိုလုံခြုံမှုတွေအကောက်အွယ်ပေးနိုင်တဲ့လူတွေဟုတ်ချင်မှလည်းဟုတ်နိုင်တယ်အဲ့လိုမျိုးလူတွေထပ်ရောက်လာပြီဆိုတော့ဟိုသိကြတယ်ဟိုဟာစစ်ပါတော့ကောင်စီကလက်ရှိအာဏာသိမ်းကောင်စီရဲ့ဟိုလက်ကင်တော့ဟိုတမမအနာသိန်းကောင်စီကအကောင့်ထဲပေါ်သေးခြင်းနဲ့ဟာမျိုးတွေဖြစ်တာပဲလက်ရှိဥပဒေကလည်းမပြည့်စုံဒါပေမဲ့အဲ့ထက်ပိုပြီးဆိုးရွားတဲ့ဥပဒေဖြစ်လာမယ်ဆိုတော့ကောင်စီကဘာမှတရင်သမားရဲ့အခွင့်အရေးတို့တရင်သမားရဲ့ကာကွယ်စောင့်ရှောက်ခွင့်တို့ဘာမှလုံးနိုင်တဲ့အနေအထားမျိုးကိုမတွေ့ရတော့ဘူးပေါ့နော်ရှေ့ဆောင်မှာအဲ့လိုမျိုးပဲဆက်ရှိတာနိုင်တဲ့အနေအထားမျိုးကိုတွေ့နေရတယ်ပေါ့
ဆိုတော့ဒီစိတ်အုပ်ချုပ်မှုဒါဆက်ရှိနေမယ်ဆိုရင်တော့ဒီရှေ့လျှောက်သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်တရင်သမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဘယ်လောက်ထိများဆိုးလာနိုင်ွယ်ရှိနေပါလဲ
ဒီကျွန်တော်တို့အခုမီဒီယာအခြေအနေတွေကြည့်ကြည့်ဒီမန်လေးအခြေအနေတွေကြည့်ကြည့်အခုတောင်ဆောက်ဖြစ်နေတဲ့အခြေအနေမှာတရင်သမားတွေရိုက်လက်တဲ့ဖန်ဆီးရယ်ရှိတယ်နောက်တော့တချို့မီဒီယာတွေအင်းနေရှာဖွေရမော်နောက်ဆက်တာတွေရှိတယ်တချို့ဆိုမီဒီယာသမားတွေပေါ့နော်ခပ်ပြီးတင်းဆောင်နေရရှိရဆိုတော့အခုလက်ရှိအခြေအနေကိုကြည့်ချင်းအဖြစ်ပေးကြတာတော့မီဒီယာတွေကိုတိထပ်ပို့ဖြစ်နေမှာဆိုတာဒါမျက်နှာဖြစ်လာရှိနေပြီအခုလက်ရှိသူတို့ပြဋ္ဌာန်းလိုက်တဲ့ပြင်ဆင်လိုက်တဲ့ဥပဒေတွေကမီဒီယာသမားတွေကိုဓာတ်ရိုက်ထိပြီးမီဒီယာသမားတွေရဲ့လွတ်လပ်စွာအတင်းကြီးသားခွင့်လွတ်လပ်စွာအတင်းဖော်ပြခွင့်တွေပေါ်မှာလုံးဝစတတ်ထားပြီးချုပ်နှောင်ထားပြီးဒါရင်လည်းအခုမဟုတ်တခုကျမတို့တရမီဒီယာကျမတို့ပေါ်ပြရတယ်အချိန်လေးတရားစွဲခံနိုင်ရနိုင်တယ်ဖန်ဆီးခံရနိုင်တယ်အနေအထားမျိုးရှိတယ်ဆိုတော့ရှေ့ဆောင်မှာတရလောလောက်ခွဲဆိုတာပို့ပြီးတော့အချိန်လေးတောင်ပို့ပြီးရောနေသွားဖို့ပဲကျမအလားလာမြင်တယ်အကယ်၍များစီ အခုလက်ရှိအာဏာသိမ်းကောင်စီကမရှိတော့ပဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီလိုကာလမှာတော့ပြည်သမားတွေကဖိနှိပ်ခံရမယ်ဖန်ဆီးခံရမယ်ဒေမီယာတွေအပိတ်ခံရမယ်ချင်းချောက်ခံရမယ်အဲ့ဒါမျိုးစုံနဲ့တရားစွဲခံရမယ်ဆိုတာဒါဒီလာလာတွေကလောကတုံးတက်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော်ဟုတ်ကဲ့ပါမောင်မောင်တင်ပြီးကြည့်ကြည့်ကြပါရစေ